ဆိုမာလီယာကအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ရဲ့ဒုတိယခေါင်းဆောင်ဟာလေကြောင်းတိုက်ခိုက်မှုအတွင်သေဆုံးခဲ့တယ်လို့ဒေသဆိုင်ရာဝန်ကြီးတဦးက VOA ကိုပြောပါတယ်ဟိုအတ်နုတ်နဲ့ဟီရီရိုရွာချာတနင်္ဂနွေနေ့လေကြောင်းတိုက်ခိုက်မှုအတွင်ဒိုကိုဘ်လို့သိကြတဲ့အက်ဒီဟာကင်မိုဟာမက်အီဘရာဟင်သေဆုံးခဲ့တာလို့ပွန့်လန်းဒေသရဲ့လုံခြုံရေးဝန်ကြီးအက်ဒီဆာမက်မိုဟာမက်ဂါလင်က VOA ဆိုမာလီဌာနကိုပြောဆိုခဲ့တာဖြစ်ပါတယ်။ခီးထွက်လာတဲ့ဒိုကိုဘ်နဲ့တခြားသူတွေလိုက်လာတဲ့ကားကိုလေကြောင်းတိုက်ခိုက်မှုအတွင်ထိမှန်ခဲ့တာလို့ဝန်ကြီးဂါလင်ကပြောပါတယ်။အမျိုးသားနှစ်ဦးလုံးသေဆုံးခဲ့ပေမယ့်တခြားတဦးကတော့ဘသူဆိုတာမဖော်ထုတ်ရသေးကြောင်းလည်းပြောပါတယ်။ကားကတော့မီးလောင်သွားတယ်လို့လည်းအမည်မဖော်တဲ့မျက်မြင်တွေ့သူတဦးကပြောပါတယ်။ဆိုမာလီယာနိုင်ငံတွင်းက IS အဖွဲ့ကို El Shabaab အဖွဲ့ဝင်ဟောင်းတဦးဖြစ်တဲ့ Sheikh Abdul Qadir Mumin ကဦးဆောင်တာပါ။2015ခုနှစ်အောက်တိုဘာမှာအဖွဲ့ကနေနှုတ်ထွက်ပြီး IS ခေါင်းဆောင်ဖြစ်တဲ့ Abu Bakr al-Baghdadi ကိုတစ်ဆာခံခဲ့သူဖြစ်ပါတယ်။ဒုကုကအဖွဲ့ခေါင်းဆောင်မူမင်းရဲ့ညာလက်ယုံဖြစ်ပြီးအဖွဲ့ကထုတ်တဲ့ဗီဒီယိုတွေထဲမှာလည်းပါခဲ့သူဖြစ်ပါတယ်။အဖွဲ့ခေါင်းဆောင်ကတော့2019ခုနှစ်နိုဝင်ဘာလအတွင်းလေကြောင်းတိုက်ခိုက်မှုမှာတောင်ထူထက်တဲ့ဘာရီဒေတာရဲကသူ့ခိုအောင်ရာနေရာကနေလွတ်မြောက်သွားခဲ့သူဖြစ်ပါတယ်။